စကိုင်းနိုင်ဒေသကြီးကလေးမြို့နယ်မြေတားမြေအရှိဘက်မှာရှိတဲ့ကမုံကျုံရွာအနီးကိုဇူလိုင်လ21ရက်မနက်ပိုင်းမှာစစ်ကောင်စီကနေမင်းရှင်းလင်းတာတွေလုပ်ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတိုက်တွေ့ဆုံပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။မနက်7နာရီကတည်းကစလို့စတင်ဖြစ်ပွားတဲ့တိုက်ပွဲဟာညနေပိုင်းအထိပြင်းထန်နေပါဗါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရှေ့တန်းမှာပါဝင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါဗျ။ပြန်လည
်ပြတ်ဆက်မှုကတော့တော်တော်လေးပြတ်ဆက်
ပြီးခဲ့တဲ့အပတ်ဇူလိုင်လ13ရက်ကနေဇူလိုင်လ16ရက်နေ့အထိကလေးမြို့တောင်ပိုင်းမှာလဲစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်က2ဦးကြာဆုံးခဲ့တယ်လို့စစ်ကောင်စီတပ်ဘက်ကလည်းအကြအဆုံးတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွေကကဏီမြို့နယ်ထဲမှာဆိုရင်လဲမုံရွာကနေချင်းနှင်းမြေအတိုင်းအထက်ဘက်ကိုစံတက်လာတဲ့စစ်ကောင်စီရဲ့ရိခါတွေနဲ့လက်နက်တွေတဲဆောင်လာတဲ့ဆက်လေတွေကိုဇူလိုင်လ17ရက်နေ့19ရက်နေ့တို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်တာကြောင့်စစ်ကောင်စီဆက်လေတို့နှိမ့်ညွတ်မျောပါသွားပြီးနောက်စီးရဲတင်းမာနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါတယ
်။16ရက်နေ့ကစဖြစ်တာဗျာ။ဟုတ်အလုံးမင်းတော့စိတ်ကန်းနေပြီဖလက်ခွန်နေရှိဟိုဘောနော်ဆန်စပီစန်တက်ကလေးကဟိုဖြစ်နေတာဗျာ။ဟုတ်အခုကတော့ဒီဖလက်ခွန်နေကဟောဘောနော်ကဏီကိုရောက်နေပြီဗျာ။ဟုတ်ကျွန်တော်တို့ကဏီမျိုးနဲ့မှရှိတဲ့ပြူတော်ကြီးရွာဘောနော်အလဲကျွန်းရွာကိုကျွန်တော်တို့ဘောနော်မနေရဘောနော်မနေရနေမှာဟိုအမပါလာတဲ့အတင်းမပေါ်မှာပါလာတဲ့ရိတ်ခါတွေပေါ့နော်အဲရိတ်ခါတွေခဲရန်နေပို့တယ်လို့သိရတယ်ဟိုနောက်ထပ်ကျွန်တော်တို့ဟိုနှက်စီးပေါ့နော်ဖလက်နှက်စီးအလုံးမင်းတော့စိတ်ကန်းနေမှာပေါ့နော်အင်းအားလာဖြစ်မယ်ဖြစ်ပြီးမှအထက်ကိုထက်ဆန်မယ်လို့တင်ရထားတယ်ပြောဟုတ်အဲဒါကျွန်တော်တို့ကဏီနယ်ပေါ့မဆုံးမရှင်းရတော့အဲစီရီအတင်းမပေါ်ပဲရှိတယ်ပြောဟုတ
်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်လိုက်တာကြောင့်ပျက်စီးသွားတဲ့တင်းမပေါ်ကနေပြီးလက်နက်ခဲရန်တွေနဲ့ရိတ်ခါတွေမျောပါလာပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစေယူရရှိခဲ့ပါသေးတယ်ချင်းညွတ်ထဲမှာစစ်ကောင်စီရဲ့ဆက်လေတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆိုလိုကြားဖြတ်တိုက်ခိုက်တာတွေပြုလုပ်လျက်ရှိပါတယ်။ကဏီမျိုးနဲ့တဆက်ထဲအထက်ဘက်ဖြစ်တဲ့မင်းကင်းမျိုးနယ်ထဲမှာလည်းဇူလိုင်လ20ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ထောက်ခံသူတွေအပြန်အလှန်တိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံသူကအခုလိုပြောပါတယ်
။ဟောဗျာတန်းစစ်နဲ့တန်ပေါက်ဗျာ။အဲဒီကမြေရဲ့ဟိုဘကန်းဒီဘကန်းဆိုတော့တစ်ဖက်နဲ့တစ်ဖက်လှမ်းပြကြတာဗျာ။ပန်းသက်ကဒီတော်တိရွာရသူတို့ကဒီတော်တိရွာရအခုကအောက်ကစစ်ကောင်စီကနေပြီးမှဟိုရေရင်နဲ့တမောတွေနဲ့ဆန်တက်ခဲတော့မှာဖြစ်တယ်ဗျာခဲရန်လက်နဲ့စားနာရိတ်ခါအဲ့ဒါတွေတဲ့တဲ့ဘော်တော်တွေကဆန်တက်ခဲတော့အချိန်ကသူတို့ကကာပါယူထားတဲ့သဘောနဲ့လန့်ပြစ်တော့တာဗျာ
စစ်ကောင်စီကကုန်းလန်းကနေမော်တော်ယာဉ်တွေနဲ့ရိတ်ခါလက်နဲ့တွေကိုတဲ့ယူရမှာမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိလာတဲ့အတွက်ချင်းသွင်းမြစ်ရေချမ်းကိုအသုံးပြုပြီးတွာလာတည်ယူနေကြတာလည်းဖြစ်ပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။